ကိုဗစ် -19 ရောဂါကူးစက်မှုတွေနဲ့ကြုံနေရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခွင့်ရရေးကြိုးပမ်းနေတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်မအေးမှာပါရှင်။မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကြောင့်ပိတ်ပင်ကတ်သက်ထားတဲ့အချိန်မှာပဲတောင်တင်နေကြတဲ့မြန်မာနိုင်ငံသားတွေရောအလုပ်လုပ်ကင်နေသူတွေပါမြန်မာအစိုးရရဲ့နေရပြန်ခွင့်ရရေးကြိုးပမ်းနေကြတာပါ။အခုဆိုရင်အရေးပေါ်ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခွင့်ရဖို့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်လာသူခန့်မှန်းကြီး400နီးပါးလောက်ရှိနေပြီလို့လည်းအလုပ်သမားတန်ရာရှိဦးစောမင်းအောင်ကပြောပါတယ
်။ဆက်သွယ်လာတဲ့ကလေးတွေမှာတော့ဟိုပေါ့နော် overstay တွေပြန်လို့မရတဲ့ကလေးတွေပြန်ကျင်လာတယ်ရယ်။နောက်တစ်ခုကအလုပ်လာပြီးတော့ဟိုလုပ်နေတဲ့ကလေးတွေများတာပေါ့နော်။ဒီမှာအလဲဗီဇာနဲ့ဝင်ပြီးတော့တကယ်တန်ရုံးကတက်မှတ်ထားတဲ့အချက်နဲ့ဝင်နေတူတယ်လေအများကြီးပါ300-400လောက်တော့ရှိမယ်နဲ့တူတယ်ဒါခံမှန်းပေါ့နော်ကျွန်တော်တို့ဟိုတန်ရာရှိစီဆက်သွယ်လာတာရောတန်ရုံးကိုဆက်သွယ်လာတာရောဟုတ
်မလေးရှားအစိုးရကတော့ဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေကိုပါပြန်ခွင့်ပြုမှာဖြစ်ပြီးအမိမဲစီးရင်သွင်းမှာမဟုတ်ကြောင်းကိုလည်းကြေညာထားတာပါဒါပေမဲ့လည်းလက်တလုံးမှာတော့မြန်မာတန်ရုံးကထုတ်ပြန်ထားတဲ့အချက်လက်နဲ့ကပ်ညီတဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေနဲ့အလုပ်လုပ်ခွင့်လက်မှတ်သက်တမ်းကုန်ဆုံးနေသူတွေကိုသာကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခွင့်ရမှာဖြစ်တယ်လို့လည်းအလုပ်သမားတန်ရာရှိဦးစောမင်းအောင်ကပြောပါတယ
်။ဒီမလေးရှားကိုအဲ့ဒီဇန်နဝါရီတရက်ကနေစရောက်တဲ့သူတွေကိုဒီ MPO ကလာပြီးရင်သူကဟိုအမီမဲစီးရင်မသွင်းမင်းနဲ့အဲ့လိုပေါ့နော်။တရားဝင်ဟိုလွတ်လပ်ပြန်ပြီးပြန်ခွင့်ပြုမယ်ဆိုတဲ့ပညာချက်တွေကထုတ်ပြန်ထားပါတယ်ဟုတ်။အခုဒီမှာကျွန်တော်တို့တရားဝင်ပြန်ခွင့်ပြုထားတဲ့အခြေအနေကတော့ဟိုအလဲဗီဇာနဲ့လာတယ်ပေါ့နော်။အလဲဗီဇာနဲ့လာပြီးတော့ဟိုဒီဘက်မှာ MCO ကလာဖိတ်မိနေတယ်အဲ့လိုမြန်မာနိုင်ငံသားတွေရယ်နောက်တစ်ခုကဒီစာမစ်ကုန်ပြီးတော့အပြီးပြန်မဲ့မြန်မာနိုင်ငံသားတွေရယ်အဲ့ဒီအမျိုးအစားနှစ်မျိုးကိုကျွန်တော်တို့တန်ရုံကစီရင်ကောက်တာပေါ့နော်အခုလွတ်လိုက်တဲ့အချိန်မှာဆက်တွေ့လာတဲ့သူတွေကတော့ဟို overstay တွေရောဟိုအလုပ်စပြီးတော့လာပြီးတော့လုပ်တဲ့ကလေးတွေရောပေါ့နော်စာမစ်မတည်သေးဘဲနဲ့ဟိုလုပ်နေတဲ့ကလေးတွေရောပေါ့နော်အလုပ်ဟိုသူတို့တွေကတော့အများကြီးဆက်တွေ့လာတယ်သူတို့တွေပြန်ကျင်တယ်ပေါ့နော်စရာဝင်လုံးလုံးနေတဲ့ကလေးကြီးကတော့တော်တော်ကြတော့ကျွန်တော်တို့ကဟိုတတိယခွင့်ပြုမိချိန်မှသူကပြန်လို့ရမှာဆိုတော့ကျွန်တော်တို့ကပြန်ပြီးတော့သူ့ကိုအသိပညာပြန်ပေးရပါတော့နော်စရာမွန်ကတော့မှန်တာကြောက်ရင်ကျွန်တော်တို့ဒီဘက်ကအစိုးရရဲ့အစီအစဉ်ကိုကျွန်တော်တို့ကမပြေတော့ကြတော့တော်တော်ကြတော့ဟိုစိတ်ရှည်စည်းခံပေးဖို့နဲ့ဟောလုပ်ပေးဖို့အလုပ်လေးပဲကျွန်တော်တို့ကပညာပေးနေရတာပါတော့
မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားလန်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား9သိန်းထက်မနည်းရှိနေပါတယ်။မလေးရှားကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ကြေညာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်122ယောက်ကိုအတည်ပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူ6300နီးပါးရှိနေပြီးသေဆုံးသူ2ဦးထပ်တိုးခဲ့တဲ့အတွက်လည်းစုစုပေါင်းသေဆုံးသူ105ယောက်အထိရှိသွားပါပြီ။ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။